ရခိုင်ပြည်နယ်စစ်တွေမြို့မှာအစိုးရနဲ့စစ်တပ်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတစ်ခုဒီကနေ့ပြုလုပ်ခဲ့ရမှာဥဆောင်လှုပ်ရှားသူចောင်းသားလူငယ်တို့ပါဝင်လူ၄ဦးထက်မနည်းကိုအာဏာပိုင်တွေကဖမ်းဆီးတော်တဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်စစ်တွေမြို့မှာပြည်ထောင်စုအစိုးရနဲ့တပ်မတော်ကိုလုံမရှိကြောင်းရခိုင်ပြည်နယ်ចောင်းသားတပ်မကကဥဆောင်ပြီးတော့ဒီကနေ့နေ့လယ်တနာရီလောက်ကစန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်စန္ဒထုတ်ဖော်ရမှာလူဝင်50ကျော်လောက်ပါဝင်ပြီးအဲ့ဒီထဲကចောင်းသားခေါင်းဆောင်၄ဦးကိုစစ်တွေမြို့နယ်ရဲတပ်ဖွဲ့ကဖမ်းဆီးတော်တယ်လို့ရခိုင်ပြည်နယ်ចောင်းသားတပ်မကဒုတိယဥက္ကဋ္ဌကိုဘုံပြည့်ဖြူကပြောပါတယ်
ဒီဦးတော်မှာပန်းခန့်ပန်းချန်လာရောက်တဲ့အချိန်မှာသူကဟိုလုံးဝပိတ်လိုက်တယ်ပေါ့နော်ပိတ်လိုက်တဲ့အချိန်မှာကျွန်တော်ဆန်သားပြရသူကအဲ့ဒီနေမှာငိမ့်ချဆိုကျွန်တော်ရက်ပြီးတော့ပေါ့နော်ထိုင်ပြီးတော့ဆန်သားပြရတာတွေရှိပေါ့နော်အဲ့လိုဆန်သားပြနေတဲ့အချိန်မှာပဲကျွန်တော်ရက်တက်ဖွေးကနေပြီးတော့ဟိုဆန်သားပြနေလူကြီးကိုအတင်းတိုးဖွေးပြီးတော့ပေါ့နော်ဖန်စီပြီးတော့ကျွန်တော်ចောင်းသားကောင်းဆောင်တွေကိုဖန်စီတော့ပါဟုတ်ဟိုအဓိကကျွန်တော်ចောင်းသား၄ယောက်ကတော့ဖန်စီခံရတာတေချာပေမဲ့ဟိုတခြားသူတွေဖန်စီခံရလားမခံရလားဆိုတော့အဲ့လိုမသိရှိရသေးပါဘူးဟုတ်ဟုတ်ကဲ့ဟုတ
်လနကံမီးပခတ်တွေရှိနေတဲ့ရခိုင်ပြည်နယ်မှာလူခွင့်ရေးရှုဖောက်တာတွေဒေသခံပြည်သူတွေဖမ်းဆီးခံရတာတွေတပ်ဖြတ်ခံရတာတွေရှိနေတာကြောင့်တာဝန်ရှိတဲ့စစ်တပ်နဲ့ပြည်ထောင်စုအစိုးရကိုဆန့်ကျင်ကြောင်းပြသတဲ့အနေနဲ့ဆန္ဒပြခဲ့ကြတာလို့လေကိုဘုံပြည့်ဖြူကပြောပါတယ်
ဟိုကျွန်တော်ဒီနေ့ဆန္ဒပြရတဲ့အကြောင်းရင်းကတော့ကျွန်တော်ရခိုင်ပြည်နယ်မှာလူအခွင့်ရေးရှုပ်ပေါင်းနေတဲ့အဖွဲ့အစည်းတွေရှိရပေါ့နော်ကျွန်တော်ဟိုပေါ့လူတက်နေတဲ့အဖွဲ့အစည်းတွေရှိရပေါ့နော်မတရားဖန်စီတက်ဖြတ်နေတဲ့အဖွဲ့အစည်းတွေရှိရအဲ့ဒီအဖွဲ့အစည်းကိုကျွန်တော်ရခိုင်ပြည်နယ်ကနေထွက်သွားဖို့အတွက်ဆန္ဒပြရတာပေါ့နော်ကျွန်တော်ဝင်ဝင်လင်းပြောရမယ်ဆိုအဲ့ဒီအဖွဲ့အစည်းတွေဒီကျွန်တော်သတ်မှတ်ထားတာကျွန်တော်မြန်မာနိုင်ငံအစိုးရနဲ့မြန်မာနိုင်ငံစစ်တပ်တီရခိုင်ပြည်နယ်ကိုလာပြီးတော့ကျွန်တော်ရခိုင်ပြည်နယ်လူအခွင့်အရေးတွေကိုရှုပ်ပေါင်းနေတယ်ရခိုင်ပြည်နယ်ကပြည်သူတွေအကြောင်းမဖန်စီတက်ဖြတ်တာတွေရှိရအဲ့ဒီရောက်အဲ့ဒီအဖွဲ့အစည်းတွေကိုရခိုင်ပြည်နယ်ကနေထွက်သွားဖို့ဆန္ဒပြတော့ကြာပါဟုတ်
ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကလည်းရခိုင်ပြည်နယ်စုရရုံရှိမှာရခိုင်ပြည်နယ်မှာအင်တာနက်ပြေဝပြန်လည်ဖွင့်ပေးဖို့နဲ့ပြည်နယ်စုရအလိုမရှိကြောင်းစန္ဒထောက်ဖော်ခဲ့ကြတဲ့ရခိုင်ပြည်ကျောင်းသားကောင်းဆောင်3ဦးကိုညှိစုစီပုံမှန်နဲ့ဖမ်းဆီးတရားစွဲဆိုထားပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နေ့ကစအဲရခိုင်လက်နက်ကိုင်ဖွင့်နဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်ပေါ်နေတာပါအခုရှင်ထိလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေဆွေးဖြစ်သလိုအရသားတွေထိခိုက်သေးဆုံးမှုတွေတိမ့်နေရှိတဲ့ဒေသခံတွေနေရာဆုံးခါရတဲ့ရှင်နေနဲ့ရင်ဆိုင်နေရပါတယ်ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝန်တွေပြည်တွင်းပြည်ပလူခွင့်ရေးလှုပ်ရှားသူတွေကတော့လက်နက်ကန်မီးပခတ်တွေကြားအရသားတွေထိခိုက်သေးခြင်းမှုတွေနဲ့ပတ်သက်လို့လဲဆေးရဇဝမှုမြောက်တဲ့လောက်ရတွေထိဖြစ်နိုင်တဲ့အကြောင်းသတိပေးထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေမျိုးကနေသတင်းပေးပို့ထားတာဖြစ်ပါတယ်